ဆီးရဒုက္ခတွေတွေကိုပို့ပြီးလက်ခံသွားဖို့သမ္မတဥပမာဆက်လက်လှုပ်ဆောင်နေတဲ့တစ်ချိန်တည်းမှာပဲအကြမ်းဖက်မှုဆင်းရဲမွဲတေမှုတွေကြောင့်နေရစွန့်ခွာပြီးမလေးရှားနိုင်ငံကိုရောက်လာကြတဲ့ကလေးငယ်တွေကိုသမ္မတဥပမာတွားရောက်တွေ့ဆုံခဲ့ပါတယ်။ဒေသတွင်းထိပ်သီးညီလာခံတက်ရောက်ဖို့မလေးရှားနိုင်ငံကွာလာလမ်ပူးမြို့တော်ကိုရောက်နေတဲ့သမ္မတဥပမာက Dignity for Children Foundation ဒုက္ခသည်စခန်းမှာရှိတဲ့ကလေးတွေကိုစနေဒီကနေ့မှာတွားရောက်တွေ့ဆုံတာဖြစ်ပြီးအဲ့ဒီတည်းကကလေးတချို့ဟာအမေရိကန်ပြည်ထောင်စုကိုလာရောက်အခြေချမဲ့သူတွေဖြစ်ပါတယ်။ဆီးရီးယားနိုင်ငံမှာကြေကွဲစရာဘေးဒုက္ခကြုံနေရသူတွေပေါ်ကမ္ဘာနိုင်ငံတွေကအာယုံစိုက်နေကြပေမဲ့လည်းစစ်ဘေးဒဏ်ခံရတဲ့ကမ္ဘာအခြားဒေသကတန်ပေါင်းများစွာသောဒုက္ခသည်အရေးကိုလည်းမေ့မထားဘူးလို့သမ္မတဥပမာကပြောသွားပါတယ်။ဒုက္ခသည်စခန်းကကလေးအများစုဟာရိုဟင်ဂျာမွတ်စလင်တွေဖြစ်ကြပြီးအကြမ်းဖက်ဖိနှိပ်ဆက်ဆံမှုတွေကြုံခဲ့ပြီးနောက်မြန်မာနိုင်ငံကနေထွက်ပြေးလာကြသူတွေဖြစ်ပါတယ်။ဒုက္ခသည်စခန်းနဲ့တွားရောက်တွေ့ဆုံချိန်မှာသူတွေ့ခဲ့ရတဲ့ကလေးတွေဟာအမေရိကန်ကလေးတွေလိုပဲပုံဆွဲနေတာတင်းချာတွေ့နေတာကိုသူမြင်ခဲ့ရကြောင်းသမရဥပမာကပြောပါတယ်ဒီလိုကလေးတွေကိုကြောက်ရွံ့စရာလို့သဘောထားနေကြတာသူတို့ရဲ့ဒုက္ခတွေကိုနိုင်ငံရေးအရမျက်ကွယ်ပြုဖို့ကြိုးစားနေကြတာတွေကကျွန်တော်တို့အမေရိကန်လူမျိုးတွေတန်ဖိုးထားတဲ့အရာတွေနဲ့မကန့်ညီဘူးလို့သမရဥပမာကထပ်လောင်းပြောဆိုသွားပါတယ်ဆီးရီးယားကစီးပီးဒုက္ခတွေတပေါင်းကိုလက်ခံမဲ့သမရရဲ့အစီအစဉ်ကိုအမေရိကန်မှာကန့်ကွက်မှုတွေရှိနေကြမှာပဲအခုလို့သမရကဒုက္ခတွေစခန်းကိုတွားရောက်ခဲ့တဲ့အတွက်ဒီဒုက္ခတွေပြဿနာကြီးကိုမီးမောင်းထိုးလိုက်ရလဲရောက်ပါတယ်ဆီးရီးယားမှာပြည်တွင်းစစ်ဖြစ်ခြင်းကဆက်လို့ဆီးရီးယားဒုက္ခတွေ2000လောက်ကိုအမေရိကန်နိုင်ငံကလက်ခံခဲ့ပါတယ်